ရခိုင်ပြည်နယ်တောင်ပိုင်းမှာရှိတဲ့တန်ရွဲမြို့ဘက်ကိုစစ်ကောင်စီကဒီနေ့မနက်ပိုင်းကလေယာဉ်နဲ့ပုံကျဲခဲ့တာကြောင့်ကလင်းငယ်နဲ့တကြီးရော်တွေပါဝင်အရသား14ဦးထိသေဆုံးပြီး25ဦးထက်မနည်းလဲဒဏ်ရာရခဲ့တယ်လို့အာခတ်တပ်တော် AA ဘက်ကပြောပါတယ်မနေ့ကလည်းမြေပုံမြို့နယ်ကန်ချောင်ချီမြို့ကိုစစ်ကောင်စီကလေယာဉ်နဲ့ပုံကျဲခဲ့တာကြောင့်အရသားတချို့သေဆုံးထိခိုက်ဒဏ်ရာရခဲ့ပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါဦးခင်ဗျာ
စစ်တပ်နဲ့အာရခတပ်တော် A တို့ကြားတိုက်ပွဲတွေအတွင်းရခိုင်ပြည်နယ်တဲကမြို့နယ်10ခုလောက်ကို AA ဘက်ကသိမ်းပိုက်ထိန်းချုပ်ထားနိုင်ပြီးတဲ့နောက်အဲ့ဒီမြို့နယ်တွေတဲကအရဲသားတွေနေထိုင်တဲ့ကြေးရွာရက်ကွက်မြို့နယ်တွေကိုလေကြောင်းကနေတိုက်ခိုက်တာတွေကိုစစ်တပ်ဘက်ကဒီလအစောပိုင်းကစပြီးတိုးမြင့်လုပ်နေပါတယ်ဒီကနေ့စက်တင်ဘာ26ရက်မနေ့ပိုင်းမှာတော့ရခိုင်တောင်ပိုင်းမှာရှိတဲ့တန်တွဲမြို့ပေါ်ကစစ်ဘေးဒုက္ခသည်တွေနေထိုင်တဲ့အဆောက်အဦတွေပေါ်ကိုစစ်တပ်ကစစ်လေယာဉ်နှစ်စီးနဲ့လာရောက်ပုံကျက်ခဲ့တာကြောင့်အရသား10ယောက်ထက်မနည်းသေဆုံးဒဏ်ရာရရှိခဲ့တယ်လို့အာရခတပ်တော် AA ပြောခွင့်ရခိုင်သူကပြောပါတယ်
။ဒီနေ့2024ခုနှစ်စက်တင်ဘာလ26ရက်နေ့ဒီမနေ့9:40မိနစ်မှာဒီအကြမ်းဖက်ဖက်ဆစ်စစ်ကောင်စီကတန်တွဲမျိုးကိုဟိုဂျက်ဖိုက်တာနှစ်စီးနဲ့လာရောက်ပြီးတော့ပုံကျက်တိုက်ခိုက်ခဲ့တာရှိပါတယ်။ဆိုတော့အဲ့ဒီမှာဒီတန်တွေးမျိုးမျိုးနေခမ်းမနဲ့ဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးယုံတွေကိုဘုံနှလုံးစီကြားရောက်ပောက်ခွေခဲ့တာရှိပါတယ်။ဆိုတော့အဲ့ဒီဘုံကြီးတိုက်ခိုက်မှုဖြစ်စဉ်မှာဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးယုံမှာခေါ်လုံနေတဲ့ဒီစစ်ဘေးရှောင်အရသာပြည်သူ14ဦးသေဆုံးပြီးတော့ဟို25ဦးထက်မနည်းဟိုဒဏ်ရာရတာရှိပါတယ်။
တိဆုံသွားသူတွေထဲမှာကလေးသူငယ်တွေနဲ့တက်ကြီးရွယ်တွေပါဝင်ပြီးဒဏ်ရာရရှိသွားသူတွေကိုဆေးရုံကိုပို့ဆောင်ထားတယ်လို့လည်းသူကဆက်ပြောပါတယ်
။ဟိုတိဆုံသွားတဲ့သူတွေထဲမှာတော့ဒီကလေးငယ်တွေတက်ကြီးရွယ်တွေဟိုအများစုပါဝင်တယ်လို့သိရပါတယ်။နောက်ဒီဒဏ်ရာရတဲ့သူတွေကိုတော့ကျွန်တော်တို့ဟိုဆေးရုံကိုပို့ဆောင်ထားပြီးဖြစ်ပါတယ်။
တန်တွဲမျိုးနယ်ထဲမှာရှိတဲ့စစ်ကောင်စီတက်စကန်တွေအားလုံးကိုစက်တင်ဘာလ5ရက်နေ့ကလေးကအာရခတပ်တော် AA ဘက်ကသိမ်းပိုက်ထားပါတယ်။စစ်တပ်ဘက်ကမြေပြင်တက်စကန်တွေဆုံးရှုံးခဲ့ပြီးနောက်လေကြောင်းကနေမကြာခဏဆိုသလိုလာရောက်ဘုံကျက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းတန်တွဲမြို့နယ်ပေါက်တူးကျေးရွာကိုစစ်တပ်ကလေကြောင်းကဘုံကျက်ခဲ့တာကြောင့်အရက်သား3ဦးသေဆုံးပြီး4ဦးဒဏ်ရာရရှိခဲ့ပါတယ်။စစ်ကောင်စီဘက်ကအခုလိုအရက်သားတွေနေထိုင်တဲ့အဆောက်အုံတွေကိုပစ်မှတ်ထားတိုက်ခိုက်နေတာနဲ့ပတ်သက်ပြီး AA ပြောခွင့်ရခိုင်သူကကအခုလိုတုံ့ပြန်ပါတယ်
။ဟိုအခုလိုမျိုးအရက်သားပြည်သူတွေခိုးလုံနေတဲ့နေရာတွေကိုဒီပစ်မှတ်ထားပြီးတော့ဟိုတိုက်ခိုက်တယ်ဆိုတာကတော့ဒီအကျန်းဖက်ဖက်စစ်စစ်ကောင်စီဟာဒီစစ်ရသွားမှုကိုဟိုပြောင်ပြောင်တင်းတင်းကျူးလွန်တာဖြစ်တယ်လို့ဒါဂျနီဗာကွန်ဗင်းရှင်းကိုလည်းပြောင်ပြောင်တင်းတင်းရှိုးဖောက်တာဖြစ်ပါတယ
်။အာရခတပ်တော် AA ထိ ंछ ုပ်ထားတဲ့မြေပုံမြို့နယ်ကမ်းထောင်ကြီးမြို့ကိုမနေ့ကလည်းစစ်တပ်ကလေကြောင်းကဘုံကျဲခဲ့တာကြောင့်အရက်သားနှူးတည်ဆုံပြီးတော့ဆယ်ဦးထက်မနည်းဒဏ်ရာရရှိခဲ့တာပါ။မြေပြင်မှာတိုက်ပွဲတွေမရှိတဲ့မြို့နယ်တွေကိုစစ်တပ်ကလေကြောင်းကနေဘုံကျဲနေတာတွေကြောင့်အရက်သားတိဆုံးဒဏ်ရာရတာတွေလည်းတစ်နှစ်ထက်တစ်နှစ်တိုးလာနေသလိုဒေသခံပြည်သူတွေကြားစိုးရိမ်မှုတွေလည်းမြင့်တက်လာနေပါတယ်ခင်ဗျာ